ခုကတော့ဒီညအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်။ BNI 1.0 တားတွေကအစီအစဉ်ထုတ်လွှင့်တာပါ။
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကနန်းဟွန်ပါ BNI 1.0 တားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်မန်စီမြို့နယ်ဘက်မှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာတပ်မတော်တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းတပ်မတော်ဘက်ကရဟတ်ယာဉ်တွေတုံးတိုက်ခိုက်ခဲ့တယ်လို့ KIO ဘက်ကပြောပါတယ်။မြန်မာတပ်မတော်နဲ့ရှမ်းပြည်တပ်မတော် SSPP SSA တို့တိုက်ပွဲဖြစ်ပွားနေတယ်ဆိုတာနဲ့ရခိုင်ပြည်နယ်ကစစ်ဘေးရှောင်ဒုက္ခတွေစခန်းကကျန်းမာရေးအခက်အခဲအခြေအနေအကြောင်းတွေကိုကြားကြရမှာပါ။
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်မန်စီမြို့နယ်ဘက်မှာကချင်လူလိုက်ရေးတပ်မတော် KNI နဲ့မြန်မာတပ်မတော်တို့အကြားမှာတိုက်ပွဲဖြစ်ပွားနေပြီးတပ်မတော်ဘက်ကရဟတ်ယာဉ်3တိုက်ခိုက်ခဲ့တယ်လို့ KNO ဘက်ကပြောပါတယ်မေလ18ရက်နေ့ကကချင်ပြည်နယ်တောင်ပိုင်းမန်စီမြို့နယ်အတွင်းတိုက်ပွဲမှာတပ်မတော်ဘက်ကရဟတ်ယာဉ်20လွတ်ပြီးဘုံကျဲတိုက်ခိုက်ခံခဲ့ရတယ်လို့ KNA ဘက်ကဆိုပါတယ် KNA တရင်29ခုဘုံနဲ့မကြီကုံဘက်မှာလေရင်နဲ့တိုက်ခိုက်ခံရတာဖြစ်ပေမဲ့လူမရှိတဲ့နေရာတွေမှာဖြစ်တယ်လို့ KNA ကအေးလိုက်စားတာဝန်ရှိသူပိုမူကြီးနော်ဘူးကပြောပါတယ်ကေအေတရင်29ဦးလောင်ပါနဲ့ခါရှန်တီတာကြားမှာလဲလေရင်နဲ့နေကြိမ်လာရောက်ဘုံကျဲတိုက်ခတ်ခဲ့လို့ကေအိဘက်ကထိခိုက်တန်ရန်ရတာတွေရှိခဲ့တယ်ဆိုပေမဲ့တိချအတိမပြုတ်နိုင်ခဲ့ပါဘူးအစိုးရတပ်ရဲ့ကေအေတရင်29ကိုဘုံကျဲတိုက်ခတ်နေမှုဟာအယက်သားအစိုးရတက်လာပြီးပထမဆုံးအကြိမ်ဖြစ်ပါတယ်အစိုးရတပ်မတော်နဲ့ကချင်လူလည်ရေးတပ်မတော် KNA ကြားအပရိုလာဆန်းပိုင်းကစားပြီးယနေ့ထိနေ့တိုင်းလိုလိုတိုက်ပွဲဖြစ်ပွားနေတာဖြစ်ပါတယ်
။ရှမ်းပြည်မြောက်ပိုင်းတွင်းမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားလာနေပါတယ်။မေလ18ရက်နေ့က SSPP SSA 1ဟိုက်ဌာနချုပ်ရဲ့အနောက်မြောက်ဘက်တီဘောမြို့နယ်နမကျေးရွာအုပ်စုနဲ့နားညွတ်ကျေးရွာအုပ်စုအတွင်းမှာရှိတဲ့ SSPP SSA တပ်စခန်းတွေကိုအစိုးရတပ်မတော်ဘက်ကထိုးစစ်ဆင်ခဲ့ရမှာ MI35 အမျိုးအစားတိုက်လေရင်နစီးကိုတုံးပြုတ်ပြီးတိုက်ခိုက်နေတယ်လို့ရှမ်းပြည်တပ်မတော်ဘက်ကပြောပါတယ်တိုက်ပွဲတွေကြောင့်ဝမ်လုံးရွာ၊ပိန်းစားရွာ၊ပါတက်ရွာ၊ရွာတူရွာသား900ကျော်ဟာလာရှိုးမြို့ဒီဘောမြို့နဲ့အနီးနားရွာမှကြီးတွေမှာထွက်ပြေးခိုလုံနေကြရပါတယ်ဒီကတဲ့မြေလာ73ရက်နေ့ကကြောက်မြင်းမြို့နယ်ပုံဝိုးဟိုက်ကွီဒေတာမှာနှစ်ဖက်တပ်တွေတကြော့ပြန်တိုက်ပွဲဖြစ်ပွားခဲ့ပြီးအခုလိုဝမ်ဟိုက်ဌာနချုပ်အနီးတဝက်အထိတိုက်ပွဲတွေဆက်လက်ဖြစ်ပွားလာတာဖြစ်ပါတယ်
မွန်ပြည်နယ်မှာရခိုင်အစိုးရလက်ထက်ကဆိုင်းငံ့ထားတဲ့လုပ်ငန်းစီမံကိန်း6ခုကိုပြန်လည်အကောင့်ထည့်ဖို့ဆောင်ရွက်သွားမယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကပြောပါတယ်။ဆိုင်းငံ့ထားတဲ့ပြည်ထောင်စုအဆင့်စီမံကိန်း3ခုကတော့ဘီးလင်းတကြားဆက်ယုံနိုင်ငံခြားယင်းနှီးမြှုပ်နှံမှုနဲ့အတယံမြင့်ရေကိုတန့်စင်ပြီးတော့ BOT စနစ်နဲ့ရေဖြန့်ဝေတဲ့စီမံကိန်း၊မုတုံမြို့နယ်အဝေးပြေးရင်ရနာစခန်းစီမံကိန်းနဲ့ဒီနယ်အဆင့်လှုပ်ဆောင်မဲ့စီမံကိန်းကတော့မော်လမြိုင်တစ်ပုံစိတ်အိမ်ယာစီမံကိန်းမော်လမြိုင်ဟိုတယ်များအဆင့်မြင့်တင်ရေးစီမံကိန်းနဲ့ဘိုကုန်းရအဆင့်မြင့်ဟိုတယ်တည်ဆောက်မဲ့စီမံကိန်းတွေဖြစ်ပါတယ်။ပြည်နယ်အစိုးရအနေနဲ့ဆိုင်းငံ့ထားတဲ့စီမံကိန်းတွေရဲ့အသေးစိတ်အခြေအနေတွေကိုပြန်လည်စစ်စစ်ပြီးတော့လှုပ်ဆောင်သွားမယ်လို့လည်းသူကပြောပါတယ်။တနင်္ဂနွေနေ့အတိုင်းအတာနဲ့ရခိုင်အစိုးရလက်ထက်ကဆိုင်းငံ့ထားတဲ့စီမံကိန်းလုပ်ငန်းစဉ်68ခုရှိပါတယ်။
အနောက်ပိုင်းတိုင်းစစ်ဌာနချုပ်ခြေဆက်ရာဖြစ်တဲ့ရခိုင်ပြည်နယ်အာမြို့မှာရခိုင်ပြည်နယ်အတွင်းစစ်ပွဲတွေရပ်တန့်ရဲ့အတွက်မြို့ခံတွေကဆန္ဒဖော်ထုတ်တောင်းဆိုခဲ့ကြပါတယ်။အဲ့ဒီဆန္ဒထုတ်ဖော်ပွဲကိုမြင်လ16နှစ်ကလူပေါင်း300ခန့်ကလက်ကင်ပိုစတာတွေကင်ပြီးဆန္ဒထုတ်ဖော်ခဲ့ကြတာပါ။ဆန္ဒထုတ်ဖော်ပွဲမှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားဖြစ်နေတဲ့တိုက်ပွဲတွေကိုရပ်တန့်ပြီးပြည်ထောင်စုအဆင့်အစိုးရနဲ့ငြိမ်းချမ်းရေးအရတွေ့ဆုံဆွေးနွေးဖို့တန်တရားနဲ့ဖမ်းဆီးထားတဲ့သူတွေကိုပြန်လွှတ်ပေးဖို့စတဲ့တောင်းဆိုချက်တွေကိုတောင်းဆိုဆန္ဒပြခဲ့ကြတာဖြစ်တယ်လို့ဦးဆောင်သူတို့ဖြစ်တဲ့ကိုစောမင်းကပြောပါတယ်ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြလွန်ခဲ့တဲ့ AP လကစတင်ဖြစ်ပွားခဲ့တဲ့တကြော့ပြန်တိုက်ပွဲတွေကြောင့်ဒုက္ခတွေနဲ့ထောင်ခန့်ဟာနေရဆွန့်ခွာပြီးကြောက်တော်ပုံနာကျင်းဗူရီတောင်စတဲ့မြို့နယ်တွေမှာခိုလုံနေကြရပါတယ်
မွန်ပြည်နယ်ရေးမြို့နယ်ကော့ကွန်းရီကျွန်းပေါ်ရှိမွန်ပြည်သက်ပါတီရဲ့မွေးမြူရေးခြံအလုသမား5ဦးကိုတပ်မတော်ရေးတပ်ကဖမ်းဆီးထိန်သိမ်းခဲ့ရမှာမေလ18ရက်နေ့ကပြန်လည်လွှတ်ပေးလိုက်ပြီလို့ကာယကံရှင်မိသားစုတွေကပြောပါတယ် moon be the party, mumu ye chan alotoma, and then you are done une, tripian alotoma, don urugu, mila sangaya nima, pansi kerapchepi, moon be the party that when she do regane, doa yaw ni nine be, a kulu, pian look bigaraba, pansi yare a jang yingaro, the name dari, moon be ne ganyuran de dama, she re, junima, ya kind damro, ee, podrigani, ko aung ni jang, yama damro, jita, ye da, ubong in arene, the den ya, lelan shapu yagani, a kulu, pansi yarelo, yama damro, saka ka, sako da when she do regani, shimpia kerelo, moon be the yemu, sasan ye yong yashi, boji aung saga, yoare. ခုတဲ့ရင်လွာတွေကိုဆက်လက်တင်ဆက်သွားမှာပါရခိုင်ပြည်နယ်အတွင်းမှာရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့အကြားတကြော့ပြန်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ2000ကျော်ဟာနေရက်ကနေစွန့်ခွာပြီးပုံနာကျွန်းဘူတီတောင်နဲ့ကြောက်တော်စတဲ့မြို့နယ်တွေမှာခိုးလုံနေကြရပါတယ်ဒီအထက်ပုံနာကျွန်းမြို့နယ်ကဒုက္ခဒေသခံတွေမှာဝင်းရောကဖြစ်ပွားနေပြီးတော့လူအသေးပျောက်တွေရှိနေတယ်ဆိုတဲ့
ီဆုံးတဲ့အထိဝမ်းရောဂါဖြစ်ပေါ်နေတယ်လို့ဒုက္ခသည်စခန်းတွေကိုအခုရပတ်အတွင်းသွားရောက်လေ့လာခဲ့တဲ့စိုက်တွေမြို့ခံဆရာသန်းထွန်းကအခုလိုပြောပါတယ
်ကျွန်တော်တို့လက်လက်မီကလောက်တော့ပူမကျော်မြို့နယ်မှာနည်းနည်းဝမ်းပင်ဝမ်းရှောင်းနဲ့မင်းကလေးငယ်တယောက်နဲ့56နှစ်လောက်ရှိတဲ့နှုတ်သားတယောက်ဆုံးသွားပါတယ်အဲ့ဒီဆုံးသွားတဲ့လူတွေမှာဟိုမင်းကလေးကတော့ဒီပြေဆောင်စခန်းကပေါ့သူကရပ်ရပ်ကြီးကတော့ခွေးကြီးဆိုတဲ့ကျော်ပေါ့အဲ့ဒီမရောက်ဆုံးသွားတယ်မနေ့ကအောက်တင်မိုးလဲဆိုတဲ့ကျော်မှာကိုဇော်ထိုက်ဆိုတဲ့56နှစ်လောက်ရှိတဲ့ခွေးတယောက်တော့ရုပ်ရုံဆိုဖြစ်တယ်
လာရှိဒုက္ခသည်စခန်းတွေမှာကျဲမာရေးဆုံးချက်မှုပြည့်နေတဲ့အချိန်တွေကိုလည်းဆရာသန်းထွန်းကအခုလိုပြောပါတယ်
ကိုမကျုံးတဲ့မှာဖားကျွယ်ဆိုတဲ့ကျွာရှိတယ်အောက်ပင်မုန်းတဲ့ဆိုတဲ့ကျွာရှိတယ်အဲ့ဒီကျွာဆိုတာမှာဒါဒုက္ခသည်စခန်းတွေရှိတာဒီနယ်ကျဲမာရေးဝန်ကြီးဌာနဆရာဝန်တွေနောက်တစ်ခါ INGO ကရှင်းဝန်တန်းတွေကတော့ကျဲမာရေးဆုံးချက်မှုကိုလက်ကျပြည့်နေတာကိုသိရပါတယ်ခင်ဗျ
ဒုက္ခသည်တွေလုံခြုံစွာနေထိုင်နိုင်ရဲ့နဲ့ကလေးတွေရဲ့ပညာရဲ့အတွက်သဆိုင်ရာအစိုးရအဖွဲ့တွေအနေနဲ့တာဝန်ယူလှုပ်ဆောင်တဲ့လို့ဝင်လာဖောက်ဒေးရှင်းကတာဝန်ရှိသူတူဖြစ်သူစာရေးဆရာဝေဟန်အောင်ကအခုလိုပြောပါတယ
်မနေ့ကတက္ကသိုလ်ဆိုရင်ကျွန်တော်တို့မိုးရာသီကိုကျွန်တော်ရောက်တော့မယ်အမိုးအကဟိုညာဆင်းရောင်းနေပေါ်တော့လုံးပေးနေတယ်ပြီးတော့ဖိတ်ကြရင်စာနေရောင်းနေဖိတ်တော့မယ်စာနေရောင်းနေမှာဖိတ်ရင်ဒီခရီးကအမိုးကအမားရင်းနေစာနေနေပေါ်တော့အမိုးကလည်းစင်ပေးတင်နေလို့ကျွန်တော်ကအဲ့လိုပဲပုံပေးတယ်ခင်ဗျာ
စိုက်ပိရှောက်တွေကိုအကူအညီပေးရတဲ့ပတ်သက်လို့အစိုးတန်ဆောင်မှုကိုရခိုင်ပြည်နယ်လွှတ်တော်ကနေမေလ17ရက်နေ့မှာအတည်ပြုခဲ့ပါတယ်မြန်မာတက်မတော်အနေနဲ့ကတော့လရှိစိုက်ရိုက်တက်မှနဲ့ခိုက်တက်မတော်အပါဝင်ကိုကန့်တက်ဖွဲ့တအောက်ပလောက်တက်ဖွဲ့တွေကိုညှင်းချင်းရေးဆွေးနွေးမှာမဟုတ်ပဲအဲ့ဒီအဖွဲ့တွေအနေနဲ့လာနာဆွမ်းရမယ်လို့တက်မတော်စိုက်ဖားရဲရလုံခြုံရေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးမြတ်ထွန်းဦးကမေလ14ရက်နေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
ဆက်ပြီးတော့အရင်ကစစ်ဆိုးရခေတ်ကနိုင်ငံရေးရုပ်ပြောင်ကတ်တွန်းရေးဆွဲရမှာနာမည်ကြီးခဲ့တဲ့ကတ်တွန်းဆရာဟန်လေးဟာကတ်တွန်းလောကကနေပျောက်ွယ်သွားတာ3နှစ်ကျော်ပါပြီကတ်တွန်းဆရာဟန်လေးရဲ့လက်ရှိအခြေအနေနဲ့ရှစ်ဆက်အမှုပညာလုပ်ငန်းတွေဘယ်လိုလှုပ်ဆောင်သွားမလဲဆိုတဲ့အကြောင်းတွေကိုတော့စိုင်းမုံကနေတွားရောက်တွေ့ဆုံခဲ့တဲ့မေးမြန်းချက်ကိုကြားကြရမှာပါရှင်
ရခင်ကပြည်ပအခြေဆိုင်မြန်မာမီဒီယာလောကမှာနိုင်ငံရေးရုပ်ပြောင်ကတ်တွင်ရေးဆွဲရမှာနာမည်ကြီးခဲ့တဲ့ကတ်တွင်ဆရာဟန်လေးဟာ2013ခုနှစ်ကတည်းကကတ်တွင်တွေအထွက်ကျဲထွားပြီးလက်ရှိရုန်းကန်နေတဲ့အနေအထားကိုတော့အခုလိုစတင်ပြောပြပါတယ
်ဒီဖက်နိုင်ငံတွေဒီကိုယ်နိုင်ငံပြန်လာတဲ့အချိန်မှာလေဘဝတက်ကပြန်စတယ်လို့ပေါ့နော်အနေမ်ထိုင်းဒီချေအချိန်မခိုင်ခင်လေးမှကျွန်တော်အဲ့ဒီဖက်ကိုဖလှည့်ပြီးတော့တခါကိုယ်ပိုင်စီးပွားရေးလဲလုံနေလို့အထွက်ကျဲသွားတာ
အော်ဟုတ်ကဲ့မိသားစုကရောပါစီပွားရေးလုပ်ငန်းလုပ်ကိုင်နေပါတယ်လေယ
ူရီယာခောက်ဆွဲဆိုင်ရယ
်ဩ
နောက်ပြီးတော့အာလူကျော်နော်နေရာတစ်ဆိုတဲ့နာမည်လေးကျွန်တော်မျိုးသမီးသူထိုင်းမသွားခင်ကလေးကကျွန်တော်နဲ့လိုက်မသွားခင်ကလေးကသူဖွင့်ထားတဲ့သူလှုပ်ထားတဲ့စီပွားရေးတစ်ခုပေါ့
ဒီစီပွားရေးလုပ်ငန်းကရောမိသားစုအတွက်အဆင်ပြေပါတယ်လား
စီပွားရေးတော့တစ်ခုလေးတော့မရအောင်ပေါ့လေ၃လေးခုတော့တစ်ခါတစ်ပြိုင်တည်းတစ်ပြိုင်တည်းမဟုတ်ဘူးနော်၃လေးခုတော့လှည့်လှုပ်ရတာပေါ့
ဟုတ်ကဲ့ပြီးတော့အမှုပညာနဲ့ဆက်ဆက်တဲ့အတခြားအလုပ်တွေပါဆက်လုပ်နေသေးလဲခင်ဗျအ
ခုကျွန်တော်ဖျားစင်းတူတော်တွေတထူမိုင်းစစ်အနောက်ဘက်ကတွန်ကျန်းဆိုတဲ့ရွာမှာအမြင့်25ပြီပေါ့လေနော်23ပြီပေါ့နော်လေးစုပေါ့နော်မကရတော်မူလေးစုအပီသေးအဲ့ပြီးတော့ဒီအမှုကတွန်ဖက်ကိုပြန်စောက်ချမှာပါ
တကယ်လို့ကတ်တွန်းလောကထဲပြန်ဝင်ရောက်လာခဲ့မယ်ဆိုရင်ပေါ့လေလက်ရှိမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့ရုပ်ပြောင်ကတ်တွန်းရေးရင်ပဲလို့ပုံစံနဲ့ရေးမှလဲခင်ဗျဒ
ီနိုင်ငံကြီးကျတော့သုံးတက်ဖို့နည်းစောသေးတယ်ပေါ့နော်။ဟုတ်ပြောဖို့ခက်တယ်ကျွန်တော်အဲ့ဒါကြောင့်ကာတွန်းလေးစစ်စစ်ချင်းရေးရတယ်လေ။ဘာလို့ဆိုတော့တက်လာတဲ့ဒီသူအစိုးရဆိုတော့အခုမှကျွန်တော်ကြုံဘူးတော့ရက်သားပဲရှိသေးတော့အရန်ကြီးဝေဖန်လို့လည်းမရဘူး။အရန်ကြီးကိုသေရောလို့ကောင်းတဲ့ချိန်လည်းမဟုတ်ဘူး
။ဟုတ်ကဲ့အခုလိုဖြေချပေးတဲ့အတွက်ကြောင့်ကာတွန်းဆရာဟန်လေးကိုကျေးဇူးပါ။ကတ်တွန်းဆရာဟန်လေးဟာရှမ်းပြည်တောင်ပိုင်းစီစံမြို့နယ်နောင်မွန်စာတိဖြစ်ပါတယ်2004ခုနှစ်ကနေ2012ခုနှစ်ထိထိုင်းနယ်စမှနေထိုင်ပြီးနိုင်ငံရေးရုပ်ပြောင်ကတ်တွန်းတွေရေးဆွဲခဲ့ပါတယ
်ခုဆက်လက်ပြီးသတင်းချင်းချုပ်ကိုနှာစင်ရပါမယ
်ကချင်ပြည်နယ်မန်စီမြို့နယ်ဘက်မှာကချင်လူလတ်ရေးတပ်မတော် KNA နဲ့မြန်မာတပ်မတော်တို့အကြမ်းမှာတိုက်ပွဲဖြစ်ပွားနေပြီးတမရဘက်ကရဟတ်ရင်တုံးတိုက်ခိုက်ခဲ့တယ်လို့ KNO ဘက်ကပြောပါတယ်
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ PNI Wine.ta တွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါကျမကနန်းဟောင်းပါရှင
်တိုင်းချေဆိုင် PNI Wine.ta တွေရဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ခဲ့တာပါမနက်ဖြန်မနက် VOA ကထုတ်လွှင့်မဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 32 39ကိုရောနေဖမ်းယူနားဆင်နေပါတယ်